နိုင်ငံတွင်းကဩစတြေးလျတပ်ဖွဲ့တွေရဲ့လေကြောင်းတိုက်ခိုက်မှုတွေကိုယာယီရပ်ဆိုင်းကြောင်းဒီကနေ့အင်္ဂါနေ့မှာပဲဩစတြေးလျကကြေညာပါတယ်။စီးရီးယားလေယာဉ်တစ်စင်းကိုအမေရိကန်တိုက်လေယာဉ်ကပစ်ချလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံတွင်းအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေကိုပစ်မှတ်ထားမယ်လို့စီးရီးယားရဲ့မဟာမိတ်ရုရှားကတုံ့ပြန်ချင်းချောက်ခဲ့ပြီးနောက်မှာဩစတြေးလျဘက်ကအခုလိုဆောင်ရွက်တာဖြစ်ပါတယ်။2014ခုနှစ်စက်တင်ဘာလကစလို့စီးရီးယားနိုင်ငံတွင်အစ္စလာမ်ရဲ့အစွန်ရောက် IS တို့အပေါ်ညွန်ပေါင်းအဖွဲ့ရဲ့ထိုးစစ်တွေစတင်ခဲ့ခြင်းကတည်းကဩစတြေးလျနိုင်ငံကပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။စီးရီးယားနိုင်ငံတွင်ကဝေဟင်အခြေအနေကိုစောင့်ကြည့်သွားမှာဖြစ်ပြီးတင်းတော်တဲ့အချိန်မှာလေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်ဖို့ဆုံးဖြတ်မယ်ဆိုပြီးဩစတြေးလျကာကွယ်ရေးဝန်ကြီးဌာနကကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဝင်အဖြစ်နဲ့အီရန်နိုင်ငံတွင်ကတိုက်ခိုက်မှုတွေကိုတော့ဆက်ပြီးတော့လှုပ်ဆောင်သွားမယ်လို့လည်းဝန်ကြီးဌာနကြေညာချက်ကဖော်ပြပါတယ်။မနေ့တနင်္လာနေ့ကရုရှားရဲ့ချင်းချောက်မှုကိုတော့အမေရိကန်ဘက်ကတင်းတင်းမာမာတုံ့ပြန်ပါတယ်။စီးရီးယားနိုင်ငံတက်ခပ်မြို့အနီးကညွန်ပေါင်းတပ်ဖွဲ့တွေရဲ့မဟာမိတ်တပ်ဖွဲ့တွေအပေါ်ဗုံးကျဲခဲ့တဲ့ Su-22 စီးရီးယားလေယာဉ်ကိုပစ်ချခဲ့တဲ့ဆုံးဖြတ်ချက်အပေါ်အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကကာကွယ်ပြောဆိုပြီးအကျိုးစီးပွားတွေကိုကာကွယ်နိုင်ရေးအစွမ်းကုန်လှုပ်ဆောင်မယ်ဆိုပြီးတော့သတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။